Ukraine နိုင်ငံအတွက်ကိုအမေရိကန်ကပေးမယ်လို့ကတိပြုထားတဲ့ဒီစည်ရေးအကူအညီတွေကလက်ကျန်ဒေါ်လာတန်250ဘူးအကူအညီတွေပို့ပေးမယ်လို့အမေရိကန်ကာကွယ်ရေးဌာနကဒီဇင်ဘာ28ရက်ပုံထုတ်နေတုန်းကကြေညာပါတယ်။ Ukraine ကိုနောက်ထပ်ထောက်ပံ့ဖို့လွှတ်တော်ကအတိမပြုပေးရင်တော့ဒီအကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်စစ်တပ်မှရှိနေတဲ့မြေပြင်ကနေဝေဟင်ပစ်ဒုံးလက်နဲ့စနစ်တွေ၊လေယာဉ်ပစ်မစောက်ဒုံးလက်နဲ့တွေ၊လေကြောင်းရန်ကာကွယ်ဆိုင်ရာပစ္စည်းတွေကြီးတွေအပါအဝင်ဒေါ်လာတန်250ဘူးအကူအညီတွေကိုယူကရိန်းကိုပို့ပြဖြစ်တယ်လို့ကာကွယ်ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2021ခုနှစ်ဩဂတ်လတည်းကဆိုရင်တော့အမေရိကန်စစ်တပ်အတွက်အသင့်ထားတဲ့လက်နက်တွေကနေယူကရိန်းအတွက်ကို54ချိန်မြောက်ပေးတာဖြစ်ပါတယ်။အခုလိုအမေရိကန်စစ်တပ်ကပေးလိုက်တဲ့လက်နက်တွေနေရာမှာပြန်အစားထိုးဝယ်ဖြည့်ဖို့အတုံးစိမ့်မရှိတော့သလိုယူကရိန်းကိုနောက်ထပ်လက်နက်တွေထောက်ပံ့ဖို့အတုံးစိမ့်လည်းကုန်သွားပြီလို့ပန်တာဂွန်စစ်ဌာနချုပ်ပြောခွင့်ရ Marine တပ်ဖွဲ့ဒုတိယဗိုလ်မှူးကြီး Garen Gans ကကြေညာချက်ထဲမှာပြောထားပါတယ်။နောက်ထပ်အတုံးစိမ့်ထပ်မရတော့ဘူးဆိုရင်တော့အမေရိကန်စစ်တပ်မှာအစင်းသင့်သုံးဖို့ထားတဲ့လက်နက်တွေကိုပြန်မဖြည့်နိုင်တဲ့အတွက်တိုက်ခိုက်ရေးပိုင်းမှာအသင့်ဖြစ်မှုကိုထိခိုက်နိုင်တယ်လို့လည်းဒုတိယဗိုလ်မှူးကြီး Gans ကသတိပေးပါတယ်။ American ပြည်ရင်းလုံခြုံရေးအပါအဝင်ယူကရိန်းနဲ့ဣသရေလကိုစေအကူအညီပေးဖို့အတွက်အတုံးစိတ်ဒေါ်လာဘီလီယံ100ကျော်ကိုအတည်ပြုပေးဖို့အတွက်သမ္မတဂျိုးဘိုက်ဒန်ကလွှတ်တော်ကိုတိုက်တွန်းနေပါတယ်။မက္ကဆီကိုနယ်စပ်ကနေတရားမဝင်နိုင်ငံတွေရောက်ဝေရောက်နေသူတွေကိုတားဆီးရတဲ့အတွက်ဘိုက်ဒန်အစိုးရကတင်းတင်းကြပ်ကြပ်မလုပ်သေးဘူးလို့ဆိုပြီးတော့အဲ့ဒီမူကြမ်းကိုပထမတစ်ခေါက်မဲခွဲစဉ်လုံးကတော့ Republican အမတ်တွေကပယ်ချထားပါတယ်။အတုံးစိတ်မူကြမ်းကိုရှင်းနဲ့စမ်းမှထပ်ပြီးတော့မဲခွဲမယ်လို့မျှော်လင့်ရပါတယ်ရှင်။